ကမ္ဘာတစ်ဝန်းကုန်သွယ်ရေးနှေးကွေးနေသလိုယင်းနှိမ့်ညွတ်နံမှုဘိုင်းမှာလည်းအားနည်းနေတာကြောင့်မြန်မာနိုင်ငံအပါအဝင်အာရှဒေသကဖွံ့ဖြိုးဆဲနိုင်ငံတွေရဲ့အခုနှစ်စီးပွားရေးတိုးတက်မှုနှုန်းကျဆင်းတယ်လို့အာရှဖွံ့ဖြိုးရေးကံ ADB ကခန့်မှန်းလိုက်ပါတယ်အခုနှစ်မှာရောရှင်းနှစ်မှာပါအာရှဒေတာစီးပွားရေးဟာအရင်ခံမှန်းထားတာတက်ကိုနှေးကွေးမယ်လို့ ADB ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။အာရှဒေတာရဲ့ပြည်ပအတင်ထုတ်လုပ်မှုတန်ဖိုးက2018ခုနှစ်ကထက်.5ရာခိုင်နှုန်းချဆင်းပြီးတော့အခုနှစ်မှာ.4ရာခိုင်နှုန်းနဲ့2020ခုနှစ်မှာ.5ရာခိုင်နှုန်းပဲရှိမယ်လို့ခန့်မှန်းပါတယ်။အာရှတလွားငွေကြေးဖုံးပွားမှုကတော့အခုနှစ်မှာရောရှင်းနှစ်မှာပါ.9ရာခိုင်နှုန်းထိရှိမယ်လို့ ADB ကပြောပါတယ်မြန်မာနိုင်ငံအတွက်ခံမှန်းချက်မှာတော့မြန်မာနိုင်ငံရဲ့စီးပွားရေးတိုးနှုန်းဟာ2018ခုနှစ်က6.8ရာခိုင်နှုန်းရှိခဲ့ရာက2019အကုန်မှာ6.6ရာခိုင်နှုန်းကျဆင်းနိုင်ပြီးတော့ငွေကြေးဖောင်းပွားမှုနှုန်းကလည်းမနစ်ကထက် .9 ရာခိုင်နှုန်းတက်ပြီးတော့8ရာခိုင်နှုန်းအထိရှိနိုင်တယ်လို့ ADB ရဲ့2019စီးပွားရေးခံမှန်းချက်မှာဖော်ပြထားပါတယ်